in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်။ကျွန်မခင်ပြထွေးပါ။မက္ကဆီကိုပို့ကုန်တွေအပေါ်တွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ဖို့သဘောတူလိုက်ပေမဲ့လို့ဒီသဘောတူညီချက်အတိုင်းမက္ကဆီကိုဘက်ကမလိုက်နိုင်ရင်တော့အခွန်စည်းတက်မှုတွေပြန်လုပ်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါရယ်။တခါဒီအီရန်နိုင်ငံရဲ့အဓိကရေနံလုပ်ငန်းကြီးကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုတော့အီရန်နိုင်ငံကရှုတ်ချလိုက်ပါရယ်။ဒီလိုမျိုးထိတ်ခန့်ရောက်နိုင်ငံတွေကသတင်းတွေကိုကိုယ်ရန်နိုင်ငံအထူးဖျက်ပြပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နာစင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေမှာတော့ကချင်ဒေသက၈နှစ်ကြာတဲ့အထိစစ်ဖြစ်တဲ့နေရာတွေမှာစစ်ဘေးရှောင်ပြည်သူတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့လူငယ်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
IDP အားလုံးနဲ့ရှင်းပြပေးရမယ်ဆိုရင်လူကုန်တိခါနဲ့အရင်ဒီနိုင်ငံတကာစံနှုန်းနဲ့တတ်မှတ်ထားတဲ့ IDP ရဲ့ရပိုင်ခွင့်ကိုမလားကျွန်တော်တို့နေရာကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့
စစ်ရှောင်စခန်းထဲမှာကဒီကချင်လူငယ်စွန်လတ်နောင်လတ်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါရခိုင်ပြည်နယ်ကစည်ရေးပြိပက္ခတွေရှော့ချရေးမြမအစိုးရဘက်ကဘလူနီးကိုအသုံးပြုမှာပါလဲဆိုတဲ့သတင်းလွှာတွေနဲ့အတူရာသီဥတုပြောင်းလဲမှုအတွက်ချမှတ်ထားတဲ့ရည်မှန်းချက်တွေရောပြည့်မီပါပြီလားဆိုတာတွေထုတ်လွှင့်ပြသွားမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ပြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်မှာအမေရိကန်ကတွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်ပေးလိုက်ပေမဲ့လို့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်အနေနဲ့တွင်းကုန်ကုန်ပြန်လည်စီးကျက်နိုင်တယ်လို့အမေရိကန်ဆိုရအရာရှိတွေကပြောဆိုလိုက်ပါတယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်တွေအပေါ်တွင်းကုန်ကုန်900ခန့်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီလို့သမ္မတထရမ့်ကတွစ်တာစာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်ဒီအမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တာပြီးတော့ဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတိတိတသားရော့ချသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အမျှအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတော့တကယ်လို့အမေရိကန်ကံဘက်ကမျှော်မှန်းတယ်လို့မက္ကဆီကိုနိုင်ငံဘက်ကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အခွန်စည်းကြမ်းမှုပြန်လုပ်နိုင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူချင်းကဒီဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုဖွံ့ဖြိုးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့အစည်းအဝေးပြင်ပမှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ပြည်ခဲ့တဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုလူပေါင်း13,000ကျော်ဝင်ရောက်ခဲ့တယ်လို့ဒါဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရရှင်
။ကမ္ဘာစီးပွားရေးနေကွေးလာနေတာနဲ့မြန်ကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူအကာမြို့မှာပြုလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအားကြီးဖော်ဝင်နိုင်ငံများရဲ့ဗန္ဓာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့ရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗန္ဓာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်။ G20 ဗန္ဓာရေးဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်နိုင်ဖို့အတွက်ချိန်နေကြတာဖြစ်ပြီးတော့အဲ့ဒီခွန်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ပဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘလောက်အတိုင်းအတာထိလုပ်တဲ့အပေါ်မှာမူတည်ပြီးတော့အခွန်ကောက်ခံသွားဖို့ဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗန္ဓာရေးဝန်ကြီးတွေကြားမှာတော့အသေးသေးအချက်လက်တွေနဲ့ပတ်သက်ပြီးသဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ်။ G20 အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံအခွန်စနစ်ကိုပြင်ဖို့အတွက်တာဝန်ပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံအခွန်စနစ်အရတော့ Facebook နဲ့ Amazon တို့လိုဤပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနဲ့တခြားနိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမျက်စွန်းတွေအများကြီးရနေကြတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုမက္ကဆီကိုဘက်ကဟန်တာပေးပြီးတော့ဒီအမေရိကန်ဘက်ကကုန်သွယ်ခွင့်ပယ်ဖျက်ပေးတဲ့သဘောတူညီချက်ရယူလိုက်ပြီးဖြစ်ပေမဲ့လို့ကျန်တဲ့နိုင်ငံတွေနဲ့ဒီလိုအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ တရုတ်နိုင်ငံအနေနဲ့ရက်ဆိုင်ထားတဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုပြန်ဆပြီးတော့မက္ကဆီကိုနိုင်ငံလိုပဲအလားတူညီနမ်းမှုတွေရယူဖို့အမေရိကန်ဗန္ဒားရေးဝန်ကြီးစတီဗင်မနူချင်းကဒီကနေ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ကဒီဗန္ဒားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းစောင့်တွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုခဲ့တာပါ။ဒီကိစ္စဆွေးနွေးဖို့အတွက်တရုတ်ဗဟိုဘဏ်အကြီးအကဲရီကန်းနဲ့တခြားတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းလဲဝန်ကြီးမနူချင်းကပြောပါတယ်။ G20 ဆွေးနွေးပွဲအတွက်မှာနှစ်နိုင်ငံဗန္ဒားရေးအကြီးအကဲတွေပေါ်ပေါ်ရွရွပြောဆိုနှုတ်ဆက်ခဲ့ကြပေမဲ့လို့ဒီနှစ်နိုင်ငံကြားကကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာအငင်းပွားမှုတွေပြည်လည်မှုရအောင်ညှိနှိုင်းနိုင်မဲ့အရေးအယောင်တော့မတွေ့ရသေးပါဘူးရှင်
။ Ethiopia ဝန်ကြီးချုပ် Abiy Ahmed ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်နိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့အနာတိုင်းစစ်ကောင်းဆောင်တွေနဲ့ရောအတိုက်ခံကောင်းဆောင်တွေနဲ့ပါတောက်တန်တွေကတွဲဆုံခဲ့ပြီးတော့တတိရှိကြဖို့ကိုလည်းထိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာအယ်ဘရှားကိုယာရုကနေဖြုတ်ချလိုက်ပြီးနောက်ပိုင်းဆူဒန်မှာနိုင်ငံရေးပြဿနာတွေဖြစ်နေတာပါ။ဝန်ကြီးချုပ်အဘီယာမက်ဟာအီသီယိုပီးယားနိုင်ငံမှာပြည်ပပြောင်းလဲရေးတွေလုပ်ခဲ့တဲ့အပြင်တစ်ချိန်ကရံမက်ဖြစ်ခဲ့တဲ့အိနီဂျင်အီရီထရီးယားနိုင်ငံနဲ့လည်းငင်းငယ်ရေးတည်ဆောက်နိုင်ခဲ့တာကြောင့်သူ့ကိုချီးကျူးနေကြတာဖြစ်ပါတယ်။ဒါမဲ့လည်းမနေ့တောက်ကြနေ့ကတော့ဆူဒန်စစ်တပ်နဲ့တိုက်ခိုက်နေကြဆွေးနွေးမှုတွေပြန်ဖြစ်တဲ့အရေးအယောင်တော့မတွေ့ခဲ့ရပါဘူး။အီသီယိုပီးယားနိုင်ငံမှာအခြေစိုက်တဲ့အာဖရိကသမဂ္ဂကတော့ဆူဒန်နိုင်ငံကိုဖွဲ့ဝင်ဖြစ်ကနေရက်ဆိုင်ထားလိုက်ပြီးတော့တကယ်လို့ဆူဒန်စစ်တပ်အနေနဲ့အာဏာကိုအမြန်ဆုံးမစွန့်လွတ်ဘူးဆိုရင်ပြင်းထန်တဲ့ဒဏ်ခတ်မှုတွေလုပ်သွားမယ်လို့ချင်းကြောက်လိုက်ပါတယ်။ဆူဒန်နိုင်ငံရေးမှာသက်ဆိုင်သူတွေအလုံးဆွေးနွေးပွဲစပွဲဝိုင်းစီကိုပြန်သွားကြဖို့အာဖရိကသမဂ္ဂအနေနဲ့တစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်မဲ့အခြေအနေကိုပြင်ဆင်ပေးထားတယ်လို့ဆူဒန်နိုင်ငံဆိုင်ရာအာဖရိကသမဂ္ဂရဲ့တန်ကိုယ်စားလှယ်မိုဟာမက်ဟာဆန်လဘက်ကပြောလိုက်ပါတယ်နော
်ဗီအိုအေအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19ကီလိုဟတ်ဇ်1063ည9ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့9ကီလိုမီတာ25ကီလိုဟတ်ဇ် 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American အတန်းကနေစနေနေ့ညနေခင်းနိုင်ငံကသတင်းတွေကိုပြောပြပေးနေပါတယ်။အီရန်နိုင်ငံရဲ့အထူးကရေနံလုပ်ငန်းကြီးကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုအီရန်နိုင်ငံကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးအနက်မရှိဘူးဆိုတာကိုပြသလိုက်ကြပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လောက်ရမျိုးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအဘတ်မူဆာဗီကအီရန်အစိုးရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တောက်ကြနေ့ကပဲဒီအီရန်နိုင်ငံရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိဆောင်တက်တဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါတယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ဘော်ကိုတန်ခတ်အရေးယူမှုတွေသမ္မတထရမ့်ကတွင်းပြစ်လှုပ်ဆောင်လာခဲ့တာပါတချိန်တည်းမှာလည်းအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လွမ်းဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကမကြသေးခင်အချိန်အထိပြောဆိုနေတာလည်းဖြစ်ပါတယ်ရှင်
တူရကီနိုင်ငံအနေနဲ့ရုရှားနိုင်ငံစီကနေလေကြောင်းရန်ကာကွယ်ရေးစနစ်ဝန်ထမ်းတွေကိုဇူလိုင်လအကုန်မှာရပ်တန့်ဖို့အမေရိကန်ကပြောလိုက်ပါတယ်။တကယ်လို့မရပ်တန့်ဘူးဆိုရင်အမေရိကန်အနေနဲ့နေတိုမဟာမိတ်နိုင်ငံဖြစ်တဲ့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်တွေကနေဖယ်ထုတ်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။တူရကီတိုက်လေယာဉ်မှုတွေကိုလေ့ကျင့်သင်တန်းပေးနေတာတွေကိုဇူလိုင်လ31ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးတော့တကယ်လို့တူရကီအနေနဲ့ရုရှားစီကနေဆက်ပြီးတော့ဝန်ထမ်းမယ်ဆိုရင်တူရကီကအမေရိကန်စီကနေဝယ်ထားတဲ့ F-35 တိုက်လေယာဉ်40ရဲ့နောက်ဆုံးပိုင်ဆိုင်ခွင့်ကိုပေးမှာမဟုတ်ဘူးလို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်တဲ့ Patrick Shanahan ကတူရကီကာကွယ်ရေးဝန်ကြီးကိုစာရေးသားပေးပို့လိုက်ပါတယ်။ဒါပြင်တူရကီကရုရှားစီကနေ S-400 လေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာအမေရိကန်နဲ့ NATO မှာမိတ်တပ်ဖွဲ့တွေနဲ့တူရကီကြားဆက်ဆံရေးကိုထိခိုက်ပျက်ပြားစေတယ်လို့လည်းသူကသတိပေးထားပါတယ်။တူရကီကအခုလိုမျိုးရုရှားစီကလေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်တာဟာတူရကီကဝယ်ဖို့လုပ်နေတဲ့ F-35 Stealth တိုက်လေယာဉ်တွေကိုချင်းချောက်နေတယ်လို့လည်းအမေရိကန်ဘက်ကထက်ထက်လဲလဲသတိပေးထားပါတယ်။အမေရိကန်ကအခုလိုသတိပေးနေပေမဲ့လည်းတူရကီကတော့ရုရှားစီကနေဝယ်တာတွေကိုဆက်ပြီးတော့လုပ်နေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်အနီးပါကစ္စတန်နိုင်ငံအတွင်းမှာတောက်ကြနေကလမ်းဘေးထောင်ပုံလုံးပောက်ကွဲခဲ့ရာကြောင့်စစ်သား၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၄ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။တချိန်တည်းမှာပဲဒီနိုင်ငံအနောက်တောင်ပိုင်းဒေသမှာလည်းတခြားပုံပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ဒီပောက်ကွဲမှုတွေအတွင်းမှာတော့ရှီယာမွတ်စလင်လူနည်းစုဝင်၅ဦးသေဆုံးခဲ့ပါရယ်။လမ်းဘေးထောင်ပုံပောက်ကွဲမှုဟာဒီဝေးလံခေါင်တည်တဲ့မြောက်ပိုင်းဝါစီရစ်စတန်ဒေသက ခါကမအရက်မှာသွားလာနေတဲ့လုံခြုံရေးတပ်ဖွဲ့ရင်နှန်းကိုအကြမ်းဖက်သမားတွေကလက်လုံပုံးနေတဲ့တိုက်ခိုက်ခဲ့ရလို့စစ်ဘက်ပြောခွင့်ရကပြောပါတယ်ဒီကိစ္စတိုက်ခိုက်ခံရမှုအတွင်းဒုတိယဗိုလ်မှူးကြီးတဦးဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးသေဆုံးခဲ့ပါတယ်ဝါစီဝစ်စတန်ဒေတာအတွင်းမှာကြာသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဦးဆောင်လှုပ
နဲ့ပွဲစဉ်မှာတော့စပိန်နိုင်ငံကရာဖယ်နာဒါကဆွစ်ဇာလန်က Roger Federer ကိုနိုင်ရပြီးတော့ final ကိုတက်သွားပါတယ်။မနေ့ကတောက်ကြနေ့ကပထမချိုဘိုလူပွဲမှာနာဒါက Federer ကို 6-3 6-4 6-1 နဲ့သုံးပွဲပြတ်နိုင်သွားတာပါ။အမျိုးသားဒုတိယ semi-final မှာတော့ကမ္ဘာနံပါတ်1 Novak Djokovic နဲ့ Australia က Dominic Thiem တို့ကစားနေကြပြီးတော့အခုလက်ရှိကစားနေတာမှာတော့တယောက်ကို2ပွဲစီနဲ့နိုင်ထားပြီးနောက်ဆုံးပွဲကိုကစားနေကြပါတယ်ခင်ဗျာ။
စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုရန်တိုင်းတို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ကချင်စစ်ဆောင်ဒုက္ခသည်တွေမိမိတို့နေရက်ကိုကိုယ်သဘောဆန္ဒလျောက်ဘေးကင်းလုံခြုံစွာပြန်နိုင်ရေးနဲ့လက်ရှိစစ်ဆောင်စခန်းတွေထဲမှာလူကုန်တိုက်ခါရှိရှိအသက်ရှင်နေနိုင်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိခွင့်ပြုပေးရေးတွေကိုတကြော့ပြန်ကချင်စစ်ပွဲ၈နှစ်ပြည့်တဲ့အချိန်ကချင်စစ်ဆောင်လူငယ်တွေကတောင်းဆိုလိုက်ကြပါတယ်။ကချင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ထုတ်စစ်စင်တိုက်ခိုက်နေမှုတွေအများဆုံးရပ်တန့်ဖို့နဲ့တိုက်ပွဲအတွင်လူခွင့်ရေးချုပ်ဖောက်မှုဆေးရသွေးမှုကျူးလွန်သူတွေအားလုံးကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းနိုင်ငံတကာရောက်ကချင်တွေကတောင်းဆိုပါတယ်။မဆုမွန်ကပြောပြပေးပါပါရှင်
။ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်တပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်တပ် KIO ထိန်းချုပ်နေပြီးနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုလုံနေထိုင်နေခဲ့ကြရတာ၈နှစ်တင်းတင်းပြည်ခဲ့ပါပြီ။ဒီဆစ်ဆောင်တသိန်းကျော်နေရရင်ကိုပြန်လဲအခြေချနေထိုင်ရေးအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေသူတွေကပူးပေါင်းဆောင်ရွက်နေကြပေမဲ့လို့ IDP ဆစ်ဆောင်ဒုက္ခသည်တွေနေရရင်ကိုဂုဏ်သိက္ခာရှိစွာဘေးကင်းလုံခြုံစွာပြန်နိုင်ရေးနေရပြန်ရေးလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်ရေးတွေကိုဆစ်ဆောင်လူငယ်တွေကတကြောပြန်စစ်ရှစ်နှစ်ပြည့်တဲ့အချိန် IDP တွေရဲ့ရပိုင်ခွင့်တွေကိုအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်တပ်ထိန်းချုပ်နေပြီးကဆစ်ဆောင်လူငယ်တွေပူးပေါင်းဆွေးနွေးပြီးတော့တောင်းဆိုလိုက်ကြတာပါ KIO ထိချုပ်ရာတပြည်စစ်ဆောင်စခန်းကကချင်လူငယ်တဦးဖြစ်တဲ့ကိုစွန်လုတ်တောင်လက်ကအခုလိုပြောပါတယ
် IDP အားလုံးနဲ့ရှင်ပြီးပြောရမယ်ဆိုတော့လူကုန်တိခါနဲ့အညီဒီနိုင်ငံတကာစံနှုန်းနဲ့တမတ်တဲ့ IDP ရဲ့ရပိုင်ခွင့်ကိုမြန်မာကျွန်တော်တို့မြန်မာကိုပြန်တဲ့အချိန်မှာလုံခြုံမှုရှိစွာနဲ့အမခံတဲ့အဓိကတော့လူချင်းရဲ့အမခံတဲ့အမိသားတစ်ခုကိုကျွန်တော်တို့ကဖြစ်စေချင်တယ်လူလက်စွာတော်လာခွင့်ပြည့်ရဲ့အချက်ပေါ်မှာပဲဆိုတော့ဒါလူငယ်ရဲ့မဟုတ်ပါဘူးစစ်ဆောင်ခံရတဲ့ကြကြတို့ကြီးတွားလာခွင့်နောက်တစ်ခုကဒီပညာရေးမှာကျွန်တော်တို့ကညှိုးလင်းချက်မရှိတဲ့အချိန်မျိုးကျွန်တော်တို့ကရောက်နေတယ်ပြည်တည်ပညာရေးကိုမိဘတွေမပန်းပူးနိုင်ဘူးပြီးတော့ကျန်ပြီးမှာကျွန်တော်တို့ကကလေးတွေများတယ်ကျောင်းဆောင်တွေမလောက်ဘူးဆရာဆရာမအင်အားမလောက်ဘူးအဲဒီအပေပက်ကနေကျွန်တော်တို့ကဒီရှင်းမြင့်အသေးမှာကျွန်တော်တို့ကြည့်နေရတယ်ပညာရေးအချိန်မျိုးဒီမျိုးရဲ့အချိန်မျိုးဒါရီကတီတီတီတီနီးကြလာတယ
်ကချင်စစ်ပွဲတွေတကြောပြန်ဖြစ်ခဲ့တာရှင်းနေပြည့်ပေမဲ့လို့အခုချိန်ထိလည်းစီရင်တင်မာနေစေဖြစ်ပါတယ်တိုင်းရင်းဒေသတွေမှာမြမတက်မတော်ရဲ့ထိုးစစ်ဆင်မှုအများဆုံးရပ်တန့်ဖို့နဲ့ဒေပြေတီချင်းအေးချမ်းမှုရှိအောင်တပ်စခန်းတွေအများဆုံးရုပ်ပေးဖို့အပါအဝင်တောင်းဆိုချက်တွေကိုနိုင်ငံတကာကချင်ကိုရက်ကနေအရေးပေါ်တောင်းဆိုကြောင်းနိုင်ငံတကာကချင်ကိုရက်အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်းဘူးကအခုလိုပြောပါတယ
်တိကျကတော့မြမတက်မတော်အနေနဲ့ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဟာတွေကိုအမြန်ဆုံးရက်တန့်စီခြင်းတယ်ပေါ့အခုရက်တန့်ထားပါတယ်လို့ပြောပြီးတော့မှတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်အဲ့ဒါတွေအမြန်ဆုံးရက်တန့်စီခြင်းတယ်အခုကျွန်တော်ကချင်းဒေသမှာရှိတဲ့တိုင်းဒေသတွေရဲ့ပြဿနာကိုတိတိကျကျဖြေရှင်းစီခြင်းတယ်ခိုင်မာတဲ့ငြိမ်းချမ်းရေးကိုရရှိရဲ့အထိနေပြီးတော့အပြန်အလှန်တယောက်နဲ့တယောက်ယုံကြည်မှုရှိပြီးတော့ဆွေးနွေးပွဲချက်ကိုတကယ်ကဘာကူလာတမကလုံခြုံရေးစောင့်စီနေနေရောအားလုံးကဝိုင်းဝန်းပြီးတော့လုပ်စီခြင်းတယ်ဆိုတဲ့ဆန္ဒပေါ့နော်အဲ့ကချင်မျိုးသားလုံးကနေပြီးတော့ဒီစိတ်မင်းကိုထုတ်ရတာဖြစ်တယ
်ကချင်ပြည်နယ်အတွင်းကစည်ရေးပြိပခါတွေပါဝင်တိုင်းရင်းဒေသတွေကတိုက်ပွဲတွေမှာစစ်ရာဇဝတ်မှုလူခွေးချိုးဖောက်မှုအရက်သားထိခိုက်သေးဆုံးမှုတွေအတွက်အမိန်ပေးညွှန်ကြားသူတွေအပါအဝင်ကျူးလွန်သူတွေကိုစုံစမ်းစစ်ဆေးတရားစီရင်ဖို့ကိုလည်းဒေဂရကနဲ့မြန်မာအစိုးရကိုကချင်ဒေဂရကကိုရက်ကတောင်းဆိုပါတယ
်ဒီမျက်နှာတဲ့လူတွေအတွက်အားလုံးချိန်မှတ်တဲ့အထိလုံဆောင်စေချင်တယ် tahun juga sih cene. Apa sih itu? Apa yang kasih cene? Semaruh dikehran. Di ya tak soyau dikehwin nyolin kere. Dikehwin oleh aku kere bono. Dahme letu emaroh di lo. Semaruh tiendro cila kere bono. Pemuda soal cene jauh dale. Nengan do tahun tinggal korang le di ni lah beli. Dikehran nengan do ni ne tahun juga soyau cene. Di tetenau dikehwin pesen temaroh lo semaruh ni tahun soyau temaroh.
Jadi kecik sih sah sekali ni mah di thayi sana ye kapi jaya cemah ye sahaja mule luge ni.
ด้วยโลกการคุยและพันธุ์ที่เป็นในบุกาอย่างกูอาเนบิเอ็กเคเคบิจูดิอาบาร์เรลูกเกียร์อุทิศชูเดบิกาเสียงลูกเกอโกสุลกนั่งเล่ากับคุณลูกพี่บาร์เรดิเสียงลูกเนี่ยด้วยลูกการคุยแล้วดิแล้วคุยเดบิอุตส่งเจอชิเนจเจอตัวละคุณลูกเดบิอุตส่งมือดิบาร์กงลูกมาเจอจะดีลูกพี่เดอสรุปคือการดูมาคุณเลือกที่จะเนี่ยละกันซาวน์เนี่ยเกิดสิ่งที่ดีกว่าซาตาบอนะก็ดีนี่ดีจ้าละด้านเนี่ยเนี่ยด้านนี้ขายเสื้อจ้าละดิชิเด ก็ดีนี่ดีจ้าละด้านเนี่ยเนี่ยด้านนี้ขายเสื้อจ้าละดิชิเดอีโร่ชุดเดียร์ดิมาดิด้านนี้ก็เดี๋ยวสองคนมีชีดาริเป็นจริงดาริอันนี้ดิชิเดอด้านนี้ขายดิโอเดี๋ยวสองเลือดจิมาด้านนี้ชีเซวาบนอกงลงด้านนี้ชีเดี๋ยวสองคนชีจิเดอีโร่อาจจะคันดิมาชนารุดิเอเดี๋ยวชีนี่ไทยคุณลุงผู้สื่อเนี่ยมาเลยชนารุดิคุณเป็นชีดเดียวเซเดียดิอาคันดิกาชนารุ
ยิ่งถ้าสูงยาเรือดูเดียวก็ยังก็เข็มเข็มเลยขันเสียชาริจงเอาว่าที่ไหนยังจะจีนอ่ะบ้างเนาะก็ชีบีเนี่ยด้วยยิ่งยาบุปผีด้วยยิ่งยาเยลูกชาบุตรเอกุเลยยิ่งยาเยลูกชาตุริกายังกูบิวมาปูบ้าสาวยาเขจาบาตีเดชิมาสมองจับจ้าตัวละว่าเช่นคุณทักยังขันที่ตาเบกุเล็บปีบ้าอุ้มเอ
ยังไงที่ตายเสียบริปการวิชาชีพเช่นผู้สูงยิ่งเอ็งอาจจะมีมาปูบ้าสาวยาเขจาบาตีเดชิมาสมองจับจ้าตัวละว่าเช่นคุณทักยังขันที่ตาเบกุเล็บปีบ้าอุ้มเอ็งยังไงที่ตายเสียบริปการวิชาชีพเช่นผู้สูงยิ่งเอ็งอาจจะมีมาปูบ้าสาวยาเขจาบาตีเดชิมาสมองจับจ้าตัวละว่าเช่นคุณทักยังขันที่ตาเบกุเล็บปีบ้าอุ้มเอ็งยังไงที่ตายเสียบริปการวิชาชีพเช่นผู้สูงยิ่งเอ็งอาจจะมีมาปูบ้าสาวยาเขจาบาตีเดชิมาสมองจับจ้าตัวละว่าเช่นคุณทักยังขันที
ဖွဲ့ပါဝင်တဲ့ မြောက်ပိုင်း မဟာမိတ် တပ်ဖွဲ့ တွေနဲ့ တပ်ဖွဲ့ချင်း အပြစ်ရဲ့ ညီညာရေး စာချုပ် ချုပ်ဆိုသွားဖို့ ဖိတ်ခေါ်ကြောင်း တမရယုံ ပြောခွင့်ရ ဦးစော်ထီက ပြောသွားပါတယ်
ကျွန်တော်တို့အခု အစိုးရ ဘက်ကရ စူးစမ်းနေတာက ဒီမြောက် AA ပါဝင် မြောက်ပိုင်း 4 ဖွဲ့နဲ့ bilateral ဆီဆာရ agreement ပြီးရင် ကျွန်တော်တို့ နိုင်ငံရေး ခွင့်အရေးတွေ ရဖို့ နိုင်ငံရေး စွဲဝိုင်း ကိုရောက်ဖို့ ဒီလမ်းကြောင်းကိုပဲ ကျွန်တော်တို့က တိုက်တွန်းခြင်းနဲ့ အဲ့တော့အဓိက မြေတားရက်ကန်ကျင်တာက တော့ ကျွန်တော်တို့ညီညာရေးစပွဲပိုင်းပေါ့နော် ဘာလဲဆိုတော့ ဆီဆွာရာ agreement ဖြစ်အောင်လို့ ပြီးရင် ကျွန်တော် NCA လမ်းကြောင်းလိုင်း နိုင်ငံစုံပွဲတွေ ရောက်အောင်လို့ ပြီးရင် အားလုံးနဲ့ အတူတူ ဓာတ်တူညီတူ နိုင်ငံရေးခွင့်အရေးတွေ တောင်းဆို ပြည်နယ်ခွင့်အရေး တိုင်းသားခွင့်အရေး ဒါတွေ တောင်းဆိုဖို့ ဒီနီးလမ်းကပဲ အားလုံးအတွက် ခံတာတယ် ရခိုင်ပြည်နယ် နဲ့ ရခိုင်လူထုလည်း မလာတဲ့ နီးလမ်း ဖြစ်မယ်လို့ ကျွန်တော် ပြောချင်တယ်
ဒီလို ဖိတ်ခေါ်မှုဟာ NLD အစိုးရက အကောင့်ထဲ ပေါ်နေတဲ့ ပင်လုံညီလာခံ ရက်ဆိုင်လူနီးပါး ဖြစ်နေတာကြောင့်
ဒါကိုပြန်လဲအသက်သွင်းဖို့အတွက်အစိုးရရဲ့ကြိုးပမ်းမှုတစ်ခုဖြစ်ကြောင်းတိုင်းသားအရေးကျွမ်းကျင်သူစိုင်းဝမ်စိုင်းကပြောပါတယ်။တော့ဒီ NCA ကိုအခြေခံတဲ့27ပင်လုံးအလုံးမဖြစ်တာသူကကြားပြီလေ။နော်ဆက်လက်ခုနလောက်တော့ရှိနေပဲ။အခါကျတော့မများတောက်ဘူး။ပေါ်စီရတယ်ခင်ဗျားဆက်ဆံပြီးအလုံးလုပ်တာဒါကြောင့်ကျွန်တော်တို့ဒီ NCA
ကျောင်းပြန်လှုပ်ချင်လို့ရှိရင်အဲ့ဒီနော်ဒနာလိုင်းစ်လေးဘွဲ့ဘိုင်လက်ဆွဲဆစ်ဖိုင်ယာထုတ်လို့ရှိရင်သူကလမ်းပွင့်သွားမယ်လေအရင်ကလည်းဒီလိုဆွေးနွေးဖို့ဖိတ်ခေါ်မှုတွေရှိပေမဲ့လက်တွေ့မှာရေရှည်ခံတဲ့အောင်မြင်မှုရလဒ်တွေမတွေ့ရသေးပါဘူးငင်းငယ်ရေးဆွေးနွေးပွဲအောင်မြင်ခြင်းရင်ယူသားပွင့်လင်းမှုရှိဖို့တော့လိုတယ်လို့ဂျာမနီဘာလင်တက်ကဆိုအာရှလိလာရေးဌာနကတိကဟော
အဲ့တော့ဒေါ်စုအနေနဲ့လို့ရှင်လို့ရှင်ရင်သူပြန်ပြီးတော့ဒါကိုဒါကရပါဆွေးနွေးကြပါဒါဆွေးနွေးတဲ့အချိန်တုန်းကလည်းဘာမှမဖြစ်စေရဘူးဆွေးနွေးပြီးတော့စနေဘက်အောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေဒါဆွေးနွေးဘက်ပြီးတဲ့အချိန်ကစပြီးနောက်ထပ်ပနေရဲ့အတိုင်းခိုက်ရထားမယ်အဲ့ဒီ60တုံးကတည်းကဒေါ်လာရင်းကောင်စီလို့လည်းဟာမျိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့နောက်တမတော်ကလည်းဘ
ရင်းညင်းရေးလို့ဖြစ်နိုင်ခြင်းနေတယ်လို့ဆိုင်းဝန်ဆိုင်ကမြင်ပါတယ်
စစ်တပ်ဖက်ကပြောတယ်တဲ့ Northern Alliance for that. I mean, by see, Mohammed, and to
ละมาทุบว่าตรัวผิดไหนเนี่ยตัวแน่นี่ละแล้วตะล้อมยมตะมรอยินสายเนี่ยย่าดากะเน็งกะลากาพี่อาริชิบีอกุเฉยมากูเบกะตะบอราจิหมู่กูปะตะหน่ายยินตะมรอกงเตกขาโกอภัสเสนหน่ายเล่มเลยกติกะหองอุกะมองซอกะเปียวว่าเลยโซเอ็มเนสซีอินเตอร์เนชั่นแนลไอซีซีโรมาปะมัตตะมรอตะรอกุนดาเมเปลี่ยนนี่เลยแล้วผิดนี่ลงฉิ่งมาแล้วเนี่ยไกตะพุนนี่เนี่ยซื้อๆเนี่ยมาตรัวปูบิดอตะบอราจิจองกูเปียหน่ายไงรู้สิยิน
ကျွန်တော်ရဲ့နာမည်ပြန်ကောင်းလာနိုင်တယ်။ကျွန်တော်ခွင့်ရကျုံနေလို့ချိန်မှာနာမည်ကောင်းဝင်နိုင်အဲ့ဒါအကောင်းဆုံးခွင့်ရပဲ။ကိုလံဘီယာနိုင်ငံမှာဆိုရင်အစိုးရကိုနှိမ့်ရှေကြတိုက်ခိုက်လာခဲ့တဲ့
ပေးအဂရီမန့်မှာပေါ့ဗျာနော်ဆာဂျူလိုက်လောက်ပြီးတော့နောက်ပိုင်းကျတော့တို့ကလည်းလက်လက်နဲ့တွေပါဒီချပြီးဟိုရွေးကောက်ပွဲဝင်နေပါတယ်သူကလည်းဖြစ်သွားတာပဲလေဆိုတော့ကျွန်တော်ကတော့ဒီအင်အားကြီးတဲ့ဟိုအစိုးရအဖွဲ့ဟာဒီမိုကရတူကြီးဖို့လိုတော့ဗောသူကတွက်တက်ပြီးဟိုအသေးလေးမွှားလေးအခက်ဒါတော့မရဘူးဟိုကတော့မရဘူးဆိုအဲ့လိုလုပ်နေလို့လိုရတော့ကျွန်တော်ဆရာမဖြစ်နိုင်ဘူး
ပြန်နိုင်တဲ့ရင်ဖြစ်ွားခဲ့တဲ့တိုက်ပွဲပေါင်း၄၉ရက်ရှိပြီးနှစ်ဖက်တပ်တွေရဲ့တိုက်စုံမှုကရာခိုင်နှန်းနဲ့ရှိပြီးစစ်ပီးထုတ်ကတဲ့ပေါင်းတောင်းကနန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာမေလူမထွေးပြီးချိုတင်းသူရီမဲဖခင်ဂျေစုကိုဖော်ကျူးတဲ့အထိမ်းမှဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ် မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ကျေးဇူးကြီးမားပုံကိုအမတ်တရာဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော် VUE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့အီးမေးလ်ပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက burmese@vuenews.com ဖြစ်ပါတယ်နာဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဂျုံနိုင်အော
င်ကြည်မာပြည်ရဲ့စနေညနေခင်းအစီအစဉ်တွေနာဆင်နေကြရတာဖြစ်ပါလေရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုအနေနဲ့ Paris ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်တာအခုဆိုရင်နှစ်နှစ်ရှိသွားပါပြီ။တခြားနိုင်ငံတွေကတော့အမေရိကန်လိုဒီသဘောတူစာချုပ်ကနေနှုတ်ထွက်မသွားဘဲကမ္ဘာကြီးပုံနှိပ်လာမှုပြဿနာကိုအရှိန်အဟုန်နဲ့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုရဲ့ကပ်ဘေးဒုက္ခကြီးကိုရှောင်လွှဲနိုင်ဖို့ပဲရစ်မြို့မှာချမှတ်ခဲ့တဲ့ရည်မှန်းချက်တွေပြည့်မီအောင်တော့လုပ်နိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်စတီဗ်ဘာရာဂိုနာသတင်းပေးပို့ထားတာကိုကိုရန်တိုင်ကပြောပြပေးမှာပါရှင
်။ရက်စမီပေးဝေတဲ့ကုမ္ပဏီတွေကပတ်ဝန်းကျင်ထိခိုက်ရစီးမှုကိုယောနယ်စေတဲ့စွမ်းအင်တွေကိုအပြောင်းလဲအသုံးပြုလာနေရတဲ့အမျှအမေရိကန်ရှေ့ဘက်ခြမ်းအပလက်ချီယန်တောင်တန်းတွေဘောကကြောင်မီသွေးတွင်းတွေကလည်းကြောင်မီသွေးထုတ်လုပ်တာတွေရပ်တန့်လာသလိုအဲဒီကြောင်မီသွေးတွေကိုလောင်စာဖြစ်သုံးနေတယ်လဲစစ်တာပြီးဆက်ရုံတွေလည်းတစ်ခုပြီးတစ်ခုပိတ်လာနေပါတယ်။မကြာခင်ကလုပ်ခဲ့တဲ့ကြောင်မီသွေးလုပ်ငန်းတွေရဲ့ညီလာခံမှာဆိုရင်လည်းအလားအလာတွေကောင်းတဲ့ပုံတော့မမြင်ရပါဘူး။ကန်တက်ကီပြည်နယ်ရဲ့စွမ်းအင်နဲ့ပတ်ဝန်းကျင်ဆိုင်ရာဝန်ကြီးCharles Navli ကကြောင်မီသွေးအသုံးပြုမှုတွေဆက်ပြီးတော့ကြာဆင်းနေမှာဖြစ်တယ်လို့ပြောလိုက်ပါတယ
်။ And if we're already projecting a significant decrease over time, I think that it will probably be worse than that.
ကြောင်မီသွေးအသုံးပြုမှုတွေတဖြည်းဖြည်းနဲ့တိတိကျကျကြာဆင်းလာမယ်လို့ခန့်မှန်းနေဆိုရင်ဒီတဲ့ပိုဆိုးလာဖို့ပဲရှိတယ်လို့ကျွန်တော်ထင်ပါတယ
်။ Donald Trump အစိုးရကသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေကိုရှော့ချပေးလိုက်ပြီးမယ်လဲ။စီးပွားရေး Corporation ကြီးတွေအတော်များများကတော့ကွာဒီပုံနှိပ်မှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့လှုပ်လာနေကြပါတယ်။ Walmart, Microsoft, Toyota နဲ့တခြားစီးပွားရေးလုပ်ငန်းကြီးတွေကလည်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်သူတို့ဘာသာသူတို့ရည်မှန်းချက်ပန်းတိုင်တွေထားရှိလာနေပြီးတော့ American Federal အစိုးရနဲ့ပြည်내အစိုးရတွေကိုတွန်းအားပေးနေတယ်လို့ Sarah Sparahita Apwega Ellie Roberts ka pyo ba de.
Their ability to tackle climate change and to call on policymakers to speed up the scale of action.
Ya thiru pya le mu ko tai phyat phu ne. Da re ko a chein hoh myet lou saung mu. Mu wa ra cha met tu re ko taung so de thru ye swan yi re ga a ye ji ba de.
2018 ရွေးကောက်ပွဲအတွင်းအမေရိကန်လွှတ်တော်မှလက်ဝဲရင်းနဲ့လွှတ်တော်အမတ်တွေအနိုင်ရလာပြီးချိန်ကစလို့ရာသီဥပြောင်းလဲလာမှုကအမေရိကန်အစိုးရရဲ့လုပ်ငန်းစဉ်တွေထဲမှာဖိုးပြီးတော့ဦးစားပေးလုပ်ရမယ့်ကိစ္စဖြစ်လာနေပါတယ်။တချိန်တည်းမှာပဲဒီမိုကရက်တွေက2020ရွေးကောက်ပွဲအတွက်မယ်ဆယ်စည်းဝေးတွေလှုပ်လာနေချိန်မှာပဲရာသီဥပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ Republican တွေဘက်ကလက်မခံတာဘာမှမလုပ်ဘဲနေတာတွေကသူတို့အတွက်ခွင့်ရေးဖြစ်တယ်ဆိုပြီးတော့ဒီမိုကရက်တွေကရှုမြင်လာနေကြပါတယ်။သမ္မတ Trump ကတော့
They want to take away your carReduce the value of your home and put millions of Americans out of work.
ဒီလူတွေကြောင့်ခင်ဗျားတို့ကားတွေဆုံးမယ်အိမ်တွေဈေးကျမယ်ပြီးတော့အမေရိကန်တွေတန်းနဲ့ချီပြီးလှုပ်လှမဲ့ဖြစ်ကုန်ကြမယ်ဒေါ်လာထရီလီယံရာနဲ့ချီပြီးသုံးရမယ်ရှိလဲမရှိပါဘူးတခုတိထားရမှာကကျွန်တော်တို့ကလွယ်ပြီးတခြားဘယ်နိုင်ငံကမှလုံးမှာမဟုတ်ပါဘူးဒါကလည်းပြဿနာပါ
အမေရိကန်လိုမျိုးတခြားဘယ်နိုင်ငံကမှ Paris သဘောတူညီချက်ကနေနှုတ်ထွက်ခြင်းမရှိပေမဲ့လည်းကမ္ဘာလုံးဆိုင်ရာရာသီဥပြောင်းကမ္ဘာလုံးဆိုင်ရာရာသီဥပူနွေးလာမှုဘေးဒုက္ခကပ်ဆိုးကြီးမဖြစ်အောင်ရှောင်နိုင်လောက်တဲ့အထိဘယ်နိုင်ငံကမှဖန်လုံရီတန်းခွင့်လျှော့ချတာမရှိဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် And the paradox is that as things are getting worse on the ground political will seems
လက်တွေ့မှာအခြေအနေတွေကပိုဆိုးလာနေပြီးနိုင်ငံရေးဆန္ဒကလည်းအရေးနှိမ့်လာပုံရပါတယ
်နိုင်ငံတွေအနေနဲ့လာမယ့် September လကျရင်ညောင်မျိုးကကုလသမဂ္ဂရာသီဥပြောင်းလဲမှုဆိုင်ရာညီလာခံမှာဒီကိစ္စကိုလှုပ်ဆောင်မှုအတွက်လိုတယ်လို့အတွင်းမှူးချုပ်ကဒါရက်စ်ကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုလည်းနှာစင်ကြားရဖို့ရှိပါလိမ့်ရှင်။ဒိုင်းနိုမီတာ25 32 51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။စနေနေ့ညနေဘက် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်မရှင
်။လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေဒီမက္ကဆီကိုနယ်စပ်ကနေတစ်ဆင့်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရောက်လာနေတာတွေကိုဟန်ထားပေးပြီးဒီထက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကွန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်လိုက်ပေမဲ့လို့ဒီသဘောတူညီချက်နဲ့အညီမက္ကဆီကိုဘက်ကလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတ Trump ကသွင်းကုန်ခွန်ပြတ်လဲစီးကျက်နိုင်တယ်လို့အမေရိကန်ဆွေးအရာရှိတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီလို့ဒီအတွက်ဒီမက္ကဆီကိုပို့ကုန်တွေအပေါ်မှာသွင်းကုန်ကို900ကိုင်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်ရလိုက်ပြီးဆိုပြီးတော့သမ္မတ Trump ကတီတာစာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဒီမက္ကဆီကိုနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ဆိုရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်အမေရိကန်မက္ကဆီကိုနဲ့ရယူနိုင်လိုက်တယ်လို့မျိုးပဲကျန်တဲ့နိုင်ငံတွေနဲ့လည်းအလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ဒီကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးတင်ပေးဆိုင်တာတွေကိုပေးဖို့လိုအပ်နေတယ်လို့ဂျပန်နိုင်ငံဖူကူအိုကာမြို့မှာပြုလုပ်တဲ့ G20 လို့ခေါ်တဲ့ဒီကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့အရေးပါဆုံးပြုပြင်ပြောင်းလဲမှုလို့ဆိုတဲ့ဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဗဏ္ဍာရေးဝန်ကြီးထားရူအာဆိုကပြောပါတယ်။G20 ဗဏ္ဍာရေးဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်ဖို့အတွက်ချိန်ညွှန်နေကြတာဖြစ်ပါရဲ့ရှင်
။စနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူထရီပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Cornelius Donald ဖြစ်ပါရဲ့ရှင်။အခုကျွန်တော်တို့အသံလွှင့်နေတဲ့ဗီဒီယိုစီစဉ်ပြီးပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။